Pfizer ဆေးကုမ္ပဏီထုတ်တောက်ဆေးပြားကိုကိုဗစ်ရောဂါကုသရမှာအရေးပေါ်သုံးစွဲဖို့ American ဆေးဝါးနဲ့အစားအစာကြီးကြပ်ရေးဌာန FDA ကခွင့်ပြုလိုက်တဲ့အကြောင်းကုမ္ပဏီကဗိုလ်တုနည်းမှာကြေညာပါတယ်။ Pfizer ကုမ္ပဏီထုတ်တောက်ဆေးကိုတခြားဆေးတစ်မျိုးဖြစ်တဲ့ Ritonavir နဲ့တွဲဖက်သုံးစွဲတဲ့အခါကျန်းမာရေးအားနည်းသူတွေအတွက်ဆေးရုံတင်ကုသရတာသေဆုံးတာတွေကိုကာကွယ်ရမှာ90ရာခိုင်နှုန်းထိရောက်မှုရှိတယ်လို့လည်းကုမ္ပဏီကပြောပါတယ်။ကိုဗစ်ရောဂါကိုအိမ်မှာပဲဆေးတောက်ပြီးကုနိုင်မဲ့ပထမဆုံးဆေးမျိုးစားဖို့တော့အသက်၁၂နှစ်နဲ့အထက်အရွယ်ကျန်းမာရေးအားနည်းသူတွေအတွက်အသုံးပြုခွင့်ပေးလိုက်တာပါဆေးရုံကတော့အမေရိကန်မှာဖြန့်ချီဖို့အသင့်ဖြစ်နေပြီး၈နှစ်2022ခုနှစ်မှာလူနာ120စာစစ်ပတ်လည်အောင်တောက်နိုင်မဲ့ပမာဏအထိထုတ်လုပ်မှာဖြစ်တဲ့အကြောင်းလဲ Pfizer ကုမ္ပဏီကပြောထားပါတယ်ဆေးတစ်ပတ်လည်စာကိုဒေါ်လာ530ကုန်ကျမှာဖြစ်ပြီးအမေရိကန်အစိုးရကတော့လူနာ100စန်းစာမှာယူထားပါတယ် Paxlovid လို့အမည်ပေးထားတဲ့ဆေးကိုတော့ COVID ရောဂါလူနာတွေ12နာရီကိုတစ်ချိန်5ရက်တောက်သုံးမှာဖြစ်ပါတယ်စစ်တောက်မဲ့လူတွေဒီအနေနဲ့လေကိုဗစ်ရောဂါပိုကူးစက်ခံရတဲ့အကြောင်းအတည်ပြုချက်ထောက်ထားပြသကြရမှာဖြစ်ပါတယ်